မြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားလှယ်တွေနဲ့ဒီကနေ့ဒီကချင်ပြည်နယ်မြစ်ကြီးနားမြို့မှာတွေ့ဆုံမှုအတွင်းမြန်မာနိုင်ငံမှာအမြန်ဆုံးငြိမ်းချမ်းရေးရရှိဖို့တရုတ်နိုင်ငံကအကူအညီပေးမှာဖြစ်တဲ့အကြောင်းတရုတ်အစိုးရကိုယ်စားလှယ်ကကတိပြုပြောလိုက်ပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့စီတွေစုပေါင်းဖွဲ့စည်းထားတဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ NCCT နဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်လာတဲ့တရုတ်ကိုယ်စားအစိုးရရဲ့ကိုယ်စားလှယ်တို့ဒီကနေ့မနက်ကပထမဆုံးအချိန်အဖြစ်တည်တံ့တွေ့ဆုံရမှာအခုလိုပြောကြားခဲ့တာပါဒီကြောင့်ပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတော်ကိုမှုစော်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်ဟုတ်ကဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ NCCT ကအဖွဲ့ဝင်၁၀ရောက်လောက်နဲ့တရုတ်ပြည်သူတမရနိုင်ငံကအာရှရေးရာအထူးတန်တမန်အဖွဲ့က Mr. ဝိုင်းရင်ဖန်နဲ့ရုံးအဖွဲ့ဝင်တွေဟာဒီကနေ့မနက်၉နာရီလောက်မှာမြကြီးနားမြို့ကကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ရုံးမှာတွေ့ဆုံခဲ့ကြတာဖြစ်ပါတယ်ဒီဆွေးနွေးပွဲမှာတရုတ်အစိုးရကိုယ်စားလှယ်နဲ့အဓိကဆွေးနွေးခဲ့တာတွေကို NCCT အဖွဲ့ခေါင်းဆောင်နိုင်ဟန်တာကအခုလိုပြောပါတယ်
။သူ့ဘက်ကဒီကျွန်တော်တို့နိုင်ငံမှာမြန်မာ extension ဆီချင်းတဲ့ဆိုတဲ့အကြောင်းနေပေါ့ဗျာ။သူ့ဘက်ကအတတ်နိုင်ဆုံးဝိုင်းဝန်းကူညီခြင်းနဲ့ဒီပေါ်ဒီရဲ့အကြံမှုကသူ့ရဲ့အကျိုးစီးပွားနဲ့လည်းဆက်စပ်မှုရှိတယ်ဆိုတဲ့အကြောင်းပေါ့ဗျာ။အဲဒီမှာအပြစ်ခရစရေးကိုမြန်မြန်ဖြစ်စေခြင်းလည်းဆိုတဲ့အကြောင်းပေါ့လေဒီကတော့အဲ့လိုတိုက်တွန်းတာပါ။အဲကျွန်တော်တို့ဘက်ကလည်းကျွန်တော်တို့ရဲ့အခက်အခဲကျွန်တော်တို့ရဲ့အခြေခံရပ်တည်ချက်ကျွန်တော်တို့ရဲ့အမြင်နော်နောက်ကြည့်နိုင်တဲ့နေရာမှာဘာတွေအခက်အခဲရှိနေလဲဆိုတဲ့ဟာတွေလည်းကျွန်တော်တို့လည်းသင်ပြပါတယ်
။မြန်မာပြည်ငြိမ်းချမ်းရေးအတွက်လည်းမြန်မာအစိုးရဘက်ကိုညှိနှိုင်းဆောင်ရွက်ပေးသွားမယ်လို့တရုတ်အစိုးရရဲ့ကိုယ်စားလှယ်ကပြောဆိုကြောင်းနိုင်ဟန်တာကအခုလိုဆက်ပြောပါတယ်
။သူတို့လည်းတတ်နိုင်ဆုံးကြိုးစားပေးတယ်အခုလိုကျွန်တော်တို့နဲ့ဒီဆွေးနွေးတဲ့နေရာမှာကျွန်တော်တို့ရဲ့အခြေခံသဘောထားအမြင်တွေသူရပြီးတော့သူကနေပြီးတော့ဖောက်ပြီးတော့မှသက်ဆိုင်ရာဒီထိပ်တီးကောင်းဆောင်တွေနဲ့ပေါ့ဗျာ။နောက်သူရရောတတ်မလို့ရောအဲ့ဒီအရေးကြီးတဲ့ကောင်းဆောင်ပိုင်းတွေနဲ့တွေ့ဆုံပြီးတော့မှသူလည်းစိုက်တွန်းနိုင်တဲ့အပိုင်းကပေါ့ဗျာ။သူကလည်းစိုက်တွန်းဆွေးနွေးမယ်လို့ဆိုအဲ့လိုပြောပါတယ်
လက်တလောဖြစ်ပွားနေတဲ့ကချင်ပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်တရုတ်နိုင်ငံဘက်ကိုတိတ်ရှောင်ထွက်ပြေးရတဲ့ဒုက္ခသည်တွေကိုလည်းတရုတ်အစိုးရကကူညီဖို့ကိုစဉ်းစားဆောင်ရွက်မှာဖြစ်ကြောင်းလည်းတရုတ်ကိုယ်စားလှယ်ဘက်ကပြောဆိုပါတယ်။တရုတ်နိုင်ငံဘက်ကမြန်မာပြည်ငြိမ်းချမ်းရေးအတွက်ပါဝင်ဆောင်ရွက်လာတဲ့အပေါ်မှာတော့နိုင်ဟန်တာကအခုလိုတုံ့တက်ပါတယ်
။တရုတ်ကြီးဆိုတာကဒီကဘာမှာလဲဒီအင်အားကြီးနိုင်ငံတစ်ခုဖြစ်တယ်။အာရှမှာလည်းအင်အားကြီးနိုင်ငံဖြစ်တယ်။ကျွန်တော်တို့နိုင်ငံနဲ့လည်းအင်အားကြီးနိုင်ငံဖြစ်တယ်။နောက်ကျွန်တော်တို့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုစီးပွားရေးလုပ်ငန်းတွေအားလည်းတရုတ်နဲ့အများကြီးဆက်စပ်နေတဲ့ဆိုတဲ့အနေအထားမျိုးမှာဒီနေ့ကျွန်တော်တို့နိုင်ငံရဲ့ဒီအခြံဖို့ပေါ့ဗျာနော်ဒီငင်းချမ်းရေးရနိုင်ဖို့အတွက်ကိုတရုတ်ကြီးကနေအခုလိုတောင်းပန်ပြီးတော့မှကူညီတယ်တိုက်တွန်းတယ်နှိမ့်လန့်ရှာတယ်ဆိုတဲ့အပေါ်မှာတော့အများကြီးကိုလားလာအားဖြစ်တော့ကောင်းတယ်လို့ကျွန်တော်မြင်နေတယ်
NCCT အဖွဲ့ဟာမနက်ဖြန်မှာကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်ကိုတွားရောက်ဖို့ရှိနေပါတယ်။ဒီခီးစဉ်မှာတော့လက်တတော်ဖြစ်ပွားနေတဲ့ကချင်ပြည်နယ်အတွင်းကပြည်ပခန့်တွေခြုံငိမ့်နိုင်ဖို့ KIO ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးနီလန်းရှာဆွေးနွေးသွားဖို့စီစဉ်ထားတာဖြစ်ပါတယ်။အင်ကာနေကတော့ KIO နဲ့မြန်မာအစိုးရရဲ့ငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဟာမြစ်ကြီးနားမြို့မှာတွေ့ဆုံဆွေးနွေးပြီးငင်းချမ်းရေးကိုအဟံတားဖြစ်စေမဲ့ဖြစ်စဉ်တွေထပ်မဖြစ်ဖို့ဆွေးနွေးခဲ့တယ်လို့နဖက်တက်တွေအကြဖြစ်ပွားနေတဲ့တိုက်ပွဲတွေရဆိုင်နိုင်ဖို့အတွက်ပြိပခညှိနှိုင်းဖြေရှင်းရေးအဖွဲ့ပူးပေါင်းဖွဲ့စည်းဖို့ကိုလည်းသဘောတူခဲ့ပါတယ်။ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ဗီဂျေးနံဘီယာကမကြာမီကတိုက်ပွဲတွေဖြစ်နေတဲ့ကြားကနေဆွေးနွေးပွဲကျင်းပနိုင်တဲ့အတွက်ကြိုးစားကြောင်းသဘောထားထုတ်ပြန်ပါတယ်။ပြိပခဖြေရှင်းရေးပူးတွဲကော်မတီထူထောင်ဖို့ဆုံးဖြတ်ခဲ့တာအပါအဝင်ပြိပခတွေကိုရှော့ချနိုင်ဖို့နဲ့အရင်သဘောတူညီချက်တွေပေါ်နှစ်ဖက်စလုံးကတန်ဋိဌာန်ခိုင်မာတဲ့အပေါ်အထူးအကြံပေးပုဂ္ဂိုလ်ကအာတက်မီကြောင့်လည်းပြောပါတယ်။နောက်ထပ်ပြိပခတွေထပ်မဖြစ်အောင်တားဆီးဖို့နဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရဲ့သဘောတူညီချက်ရပြီးနိုင်ငံရေးဆွေးနွေးပွဲတွေစတင်နိုင်ဖို့စဉ်ဆက်မပြတ်ရည်ရွယ်ချက်ရှိရှိဆောင်ရွက်သွားကြပါလို့လည်းမစ္စတာနမ်ဘီယာကသက်ဆိုင်သူအားလုံးကိုတိုက်တွန်းထားပါတယ်။